ယမန်နိုင်ငံမှာအဝေးထိန်း drone ရင်တွေနဲ့တိုက်ခိုက်မှုအတွင်းမှာ Al-Qaeda အဖွဲ့ခေါင်းဆောင်တယောက်သေဆုံးသွားတယ်ဆိုတာကို American သမ္မတ Donald Trump ကကြားသာပြောနေတာအတည်ပြုခဲ့ပါတယ်America ရဲ့အကြမ်းဖက်မှုတံပြန်ရေးစစ်ဆင်ရေးအတွင်းအာရဗျကျွန်းဆွယ်ဒေသ Al-Qaeda အဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင် Qasem al-Rimi ကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတ Trump ကပြောပါတယ်။သူဟာ Al-Qaeda အဖွဲ့ခေါင်းဆောင် Ayman al-Zawahiri ရဲ့လက်ထောက်လည်းဖြစ်ပါတယ်။ al-Rimi ဟာယေမန်နိုင်ငံကအရတားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ American နဲ့တခြားတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်မှုမျိုးစုံလုပ်ဖို့ကြိုးစားခဲ့သူဖြစ်တယ်လို့သမ္မတ Trump ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတည်ဆုံးသွားတဲ့အတွက်ဒီကမ္ဘာလုံးက Al-Qaeda အဖွဲ့ရဲ့လှုပ်ရှားမှုတွေနောက်ထပ်ထိခိုက်သွားစေပြီး American လုံခြုံရေးကိုချိန်ချောက်နေတဲ့အဖွဲ့တစ်ခုရဲ့ရန်ရှင်းဖို့ပိုပြီးနှိမ့်ဆက်နေပြီလို့ပြောပါတယ်1990ပြည့်နှစ်ပိုင်းတွေက Al-Qaeda အဖွဲ့ထဲဝင်ရောက်ခဲ့တဲ့ Al-Rimi ဟာ Afghanistan နိုင်ငံမှာ Osama bin Laden နဲ့အတူတွဲပြီးတော့ American တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတော်တော်များများကိုစူးစမ်းကြံစည်ခဲ့သူဖြစ်ပါတယ်အခုလပိုင်းတွေအတွင်းအမေရိကန်တို့ရဲ့စစ်စင်ရေးကြောင့်တည်ဆုံးခဲ့တဲ့ဒီထင်ရှားတဲ့အကြမ်းဖက်ဝါဒီတွေထဲမှာ Al-Rimi ဟာတတိယမြောက်ဖြစ်ပါတယ်။ IS စစ်သွေးဆော့အဖွဲ့တည်ထောင်သူ Abu Bakr al-Baghdadi ဒီကိုပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကတုတ်တင်နိုင်ခဲ့သလိုအီရန်နိုင်ငံရဲ့စစ်ဦးစီးအရာရှိချုပ်ဘိုဂျိုကြီး Qasem Soleimani ကိုဇန်နဝါရီလတုန်းကလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့ပါတယ်။